မေဂန်ပြည်တော်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်သမ္မတဒိုနယ်ထရမ့်ခန့်အပ်ဖို့ရွေးချယ်ထားတဲ့ပြည်တော်စုအယူခံတရားရုံးတရားသူကြီးနေယုကော့ဆက်ကအမေရိကန်မှာဥပဒေရဲ့အထက်မှာသမ္မတအပါဝင်ဘယ်သူမှမရှိဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုရာထူးခန့်အပ်တယ်မတင်အထက်လွှတ်တော်တရားရေးကော်မတီကြားနာဝင်မှာသူ့အကအခုလိုထွက်ဆိုခဲ့တာပါ။တရားသူကြီးကောင်တရားဟာနိုင်ငံကြီးရဲ့လွှမ်းမိုးမှုကိုမခံဘူးလို့ထွက်ဆိုခဲ့တဲ့အင်္ဂါနေ့ကကြားနာဝဲအကြောင်းကိုတော့မဆူမြတ်မွန်ကပြောပြမှာပါ
။တရားသူကြီးကိုရောက်တဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလောလောဆယ်လက်လက်နေတဲ့တရားသူကြီးတနည်းအားဖြင့်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးတရားသူကြီးနီလ်ဂေါ့ဆစ်ကိုအထက်လွှတ်တော်တရားရေးကော်မတီမှာအင်္ဂါနေ့ကဒုတိယမြောက်နေ့အဖြစ်နဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။သူအနေနဲ့ဘယ်သူကိုမဆိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးမှာဖြစ်ပြီးတော့အမေရိကန်မှာဘယ်သူမှတရားဥပဒေအထက်မှာမရှိဘူးလို့ New Gorsuch ကထွက်ဆိုသွားခဲ့ပါတယ်
။ And nobody is above the law in this country and that includes the President of the United States.
ဒီနိုင်ငံမှာတရားဥပဒေအထက်မှာဘယ်သူမှမရှိပါဘူး။အဲ့ဒီအထက်မှာအမေရိကန်သမ္မတလည်းပါပါတယ်
။သူဟာသမ္မတ Trump ကိုသာအဆုံးဖြတ်ပေးမယ်တရားသူကြီးဖြစ်မှာလားဆိုတဲ့မေးခွန်းကိုလည်းမဟုတ်ဘူးလို့ဖြေကြားခဲ့ပါတယ်။ဖြောင့်မတ်တဲ့တရားသူကြီးတယောက်ဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘဲအကြောက်အယွံ့မရှိဥပဒေအတိုင်းအဆုံးဖြတ်ပေးမှဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကို Mr. Gorsuch ကဖြေကြားခဲ့ပါတယ်။ဥပဒေစီရင်မှုဟာဖွဲ့စည်းပုံဥပဒေနဲ့အညီလိုက်နာခြင်းရှိမရှိကိုနိုင်ငံတော်တရားရုံးချုပ်ကနေနောက်ဆုံးအဆုံးအဖြတ်ပေးရတာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာလောလောဆယ် Liberal တရားသူကြီး၄ယောက် Conservative တရားသူကြီး၄ယောက်ရှိနေချိန်မှာ Conservative တရားသူကြီး၁ယောက်တိုးသွားခဲ့ရင်တရားရုံးအဆုံးဖြတ်တွေအပေါ်မှာလွှမ်းမိုးသွားမှာကိုဒီမိုကရက်လွှတ်တော်အမတ်တွေကစိုးရိမ်နေကြတာပါ။ဒါကြောင့် Mr. Gorsuch ကိုယာထူးခန့်တင့်မတင့်ကြားနာပွဲမှာဒီမိုကရက်အမတ်တွေကအမေရိကန်မှာအတိတ်အဆောင်မခံနိုင်တဲ့ပြည်သူတွေဖျက်ချတဲ့ကိစ္စ၊လက်နက်ကင်ဆောင်ခွင့်ကိစ္စအစားအသောက်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုမေးမြန်းခဲ့ကြပါတယ်။ Mr. Gorsuch ကတော့အမေရိကန်မှာ Republican တရားသူကြီး၊ Democrat တရားသူကြီးဆိုတာမရှိဘဲတရားသူကြီးတွေပဲရှိတယ်လို့တုံ့ပြန်ဖြေကြားခဲ့ပါတယ်။သူအနေနဲ့တရားစီရင်စနစ်ကိုတိတ်ပြီးတော့အလေးနဲ့ထားပြီးဘယ်သူကိုမဆိုတရားဥပဒေအတိုင်းဆောင်ရွက်သွားဖို့ဝင်လေးမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ
်။ I take the process, the judicial process very seriously. And I go through it step by step and keeping an open mind for the entire process as best I humanly can. And I leave all
တရားရေးလုပ်ငန်းရှင်တွေဘာကျွန်တော်စိတ်ကိုအလေးနဲ့ထားပါတယ်။လုပ်ငန်းရှင်တွေကိုတစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်တဲ့နေရာမှာလည်းအတက်မှန်ဆုံးအမြင်ကြေရထားပါတယ်။တခြားကိစ္စတွေအလုံးကိုအိမ်မှာဘေးဖယ်ထားခဲ့ပြီးတရားဥပဒေအပေါ်မှာသာအခြေခံဆုံးဖြတ်ချက်ချပါတယ်။ကျွန်တော်အတွက်ကတော့ဒါဟာလွတ်လပ်တဲ့တရားစီရင်ရေးဖြစ်ပါတယ်
။အသက်49နှစ်အရွယ်နီလ်ဂေါ့ဆစ်ဟာနိုင်ငံတော်တရားရုံးချုပ်အတွက်ယာတက်ပံတရားသူကြီးဖြစ်ထိုက်သူအရေးအချင်းပြည့်မီသူဖြစ်တယ်လို့ Republican အမတ်တွေကပြောကြပါတယ်။အထက်လွှတ်တော်တရားရေးကော်မတီတွေက Democrat အမတ်တွေကတော့ Mr. Gorsuch ကိုခန့်တင်မတဲ့ဆုံးဖြတ်ချက်ဟာ American ပြည်သူတွေအပေါ်တက်ရောက်မှာဖြစ်တဲ့အတွက်သူဟာအမေရိကန်ရဲ့ဥပဒေရေးရာနဲ့ဖွဲ့စည်းပုံဥပဒေကိုအကာအကွယ်ပေးမဲ့သူဖြစ်ရလားဆိုတာကိုသုံးသပ်ဖို့သူတို့မှတာဝန်ရှိတယ်လို့ပြောကြပါတယ်။ Mr. Gorsuch ကတော့တရားသူကြီးဝိယုံကိုချုံလိုက်ပြီဆိုတာနဲ့သူဟာဖွဲ့စည်းပုံဥပဒေအတိုင်းလိုက်နာဖို့တာဝန်ရှိတယ်ဆိုတာကိုသတိရတယ်လို့ဆိုခဲ့ပါတယ်။အထက်လွှတ်တော်တရားရေးကော်မတီဝင်လွှတ်တော်အမတ်တွေအားလုံးကသူ့ကိုမေးမြန်းပြီးသွားရင်တော့အထက်လွှတ်တော်တရက်လုံးမှအတီးပြုတဲ့မတင်ကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသူ့ကိုအတီးပြုတ်လိုက်ပြီဆိုရင်တော့ Neil Gorsuch ဟာနိုင်ငံတော်တရားရုံးချုပ်အတွက်ယာတက်ပံတရားသူကြီးဖြစ်လာမှာပါစုစုပေါင်းတရားသူကြီး၉ယောက်ရှိရမယ့်တရားရုံးချုပ်မှာ Conservative တရားသူကြီး Antonin Scalia ကွဲလွန်သွားခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကတရားသူကြီးတစ်ခုအစားထိုးမခန့်အပ်နိုင်သေးတာဖြစ်ပါလိမ့်ရှင်